ကွန်ပျူတာတက္ကသိုလ်ကနေပွဲရတာတဲ့မဖူးပွင့်တင်စာဖြူဟာကလျာဏမိတ်တာဖောင်ဒေးရှင်းမှာပါဝင်လုပ်ကိုင်နေသူတယောက်ဖြစ်ပါတယ်။သူတို့အဖွဲ့ဟာဗုဒ္ဓဘာသာရဲ့အစုံအမအတိုင်းလိုက်နာပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ငြိမ်းချမ်းရေးကိုဆောင်ရွက်နေတဲ့အဖွဲ့လို့ဆိုပါတယ်။အထူးသဖြင့်သူကတော့တဘာဝပတ်ဝန်းကျင်ကိုစိတ်ဝင်စားတဲ့သူဖြစ်တယ်လို့မဖူးပွင့်တင်စာဖြူကပြောပြပါတယ်။ဒါကြောင့်ကွန်ပျူတာနဲ့ပွဲယူခဲ့တာဟာစိတ်ဝင်စားပဲယူခဲ့တာလားဆိုတော့ဒီနေ့ခေတ်လူငယ်အများစုကြားမှာကြားရလိမ့်ရှိတဲ့အတိုင်းသူကလည်းမိဘတွေရဲ့တိုက်တွန်းချက်ကြောင့်လို့အခုလိုပြောပြပါတယ
်။ကွန်ပျူတာတက္ကသိုလ်လုံးဝမတက်ချင်တာ။ကျွန်မလုံးဝစိတ်ဝင်စား။ကျွန်မတက်ချင်တာတက်တော်တက္ကသိုလ်။ဒါပေမဲ့မိဘတွေကတက်မွေးဝမ်းကြောင်းတက္ကသိုလ်တစ်ခုတက်ရမယ်ပေါ့နော်။ဒီအမျိုးဆိုတော့ကွန်ပျူတာတက္ကသိုလ်တက်ဖြစ်သွား။ကျောင်းနဲ့ပတ်သက်ရင်တော့ကျွန်မကွန်ပျူတာသုံးခင်လုံးအခုထိပေါ့နော်။အဲ့ဒီကျောင်းကနေပြီးတော့ကျွန်မစိတ်ဝင်စားတော့လေအဲ့ဒီတင်တဲ့ဟာတွေကကျွန်မတို့ဘာမှမရလိုက်တယ်လို့ပဲခံစားရတယ်။ဘာမှပြန်အသုံးမချဖြစ်ဘူးပေါ့။ကျောင်းသုံးနှစ်တာပြီးသွားတယ်။ကျောင်းပြီးသွားတဲ့အချိန်မှာကိုယ်အစိမ့်ဝင်စားတဲ့ဟာကိုတည်ပြီးတော့အဲ့ဟာကိုပဲဒီဇိုင်းမမတ်လုပ်ခဲ့တယ်။ဆိုတော့ဒါအခုမှဒါကိုယ်ပါနဲ့ကိုယ်အစိမ့်ဝင်စားတဲ့အရာလေးကိုလုပ်နေရတာဆိုရင်နည်းနည်းစိတ်ချမ်းသာအောင်ရှိရတယ်။ဒါပေမဲ့အဲ့သုံးနှစ်ကြာရဲ့နှစ်မျိုးဆရာကောင်းခဲ့တယ်။ဒါဆိုကိုယ်အစိမ့်ဝင်စားမနဲ့အဲ့ဒါတက်ခဲ့ရတော့လေ။အဲ့တော့အခုကိုထက်ငယ်တဲ့မောင်လေးတွေဆိုလည်းပြောမိရေပေါ့နော်။ကိုတကယ်အစိမ့်ဝင်စားတဲ့ဘာသာရပ်ကိုပဲရွေးချယ်ပေါ့နော်။အဲ့ဒါမှဒါကိုယ့်အတွက်ကအချိန်ရအကျိုးရှိရပေါ့နော်။မဟုတ်ဘူးဆိုရင်အရန်ကိုမြင်လာတယ်အချိန်ဆိုတာအရင်အခုလိုကျွန်တော်ပြန်လို့ရှင်တယ်လေအဲ့အချိန်ကိုဒီမှာတက်ရှင်တဲ့ဟာရှိတာ哦ဒါပေမဲ့အချိန်ကကုန်သွားခဲ့ပြီဘာမှပြန်လို့မရတော့အဲ့တော့ညက
လူတယောက်အရွယ်ရောက်တဲ့အချိန်မှာအလောက်ကန်ရှားပါတဲ့မြန်မာနိုင်ငံအနေနဲ့မိဘတွေရဲ့သာသမီပေါ်ထားတဲ့စေနာနဲ့တောကရဲ့ဘေးထွက်ဆိုးကျိုးတစ်ခုဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာဆရာဝန်အင်ဂျင်နီယာမှအလောက်ကန်လွယ်ပြီးဝင်ငွေကောင်းတတ်တယ်လို့ပထဝီသမိုင်းစိတ်ပညာတက်တနိကဗေဒစတဲ့ပညာရမျိုးတွေနဲ့ပွဲရသူတွေအတွက်တော့အလုပ်တစ်ခုရဖို့အခွင့်အလမ်းမရှိတဲ့နိုင်ငံတစ်ခုဖြစ်နေပါတယ်။ဒါကြောင့်တဝန်းတစ်ခါလှဖို့အတွက်မိဘတွေကသားသမီးကိုပညာသင်ချိန်မှာဘာသာရဲ့ရွေးချယ်မှုကိုသားသမီးရဲ့ဆန္ဒနဲ့မညှိနှိုင်းကြတာတွေ့ရပါတယ်။ရလဒ်ကတော့မိဘတွေကငွေကုန်ပြီးသားသမီးအနေနဲ့အချိန်ကုန်တဲ့အပြင်ပညာရက်မှာပါထူးချွန်မှုမရှိတော့တာလေ့လာတွေ့ရှိရပါတယ်။ပညာစည်းဘူးလေ့လာခွင့်မှာရွေးချယ်ခွင့်မရခဲ့တဲ့အပြင်အစီငေါ်မတက်တဲ့ခေတ်ရဲ့အခြေအနေကြောင့်လည်းဘဝအတင်းဆောင်မဖြစ်အောင်ကိုယ့်ကိုထိန်းရတယ်လို့မဖူးပွင့်တင်စာပြုတ်ကပြောပြပါတယ
်။မွေးခရေကအစီမောမတက်တာကြီးတွေးခေတာဆိုတော့စိတ်ကတခါလေကြာရင်အစိုးမြင်တဲ့ဟာကိုမရောက်တော့အောင်ကိုကိုတော့တတိပေးရတယ်။ဘာလို့ဆိုတော့အရန်ကိုတခုခုဆိုတော့မကောင်းမြင်တဲ့ဟာကိုမှများနေတော့လေ။ငါမကောင်းမြင်တာမကောင်းပါဘူး။အဲ့လိုတတိပေးရတယ်။မွေးခရေကကိုရဲ့စိတ်ဆက်ရွေးချယ်လို့မရဘူးလေ။ဖီယာတခုခုကြောင့်တော့ကိုကအဲ့ရရရွေးရတဲ့ဟာအမြဲခေတာအောင်
တဘောပောင်ဝင်ချင်းထိန်းသိမ်းဆောက်ရှောက်ရေကိုသူစပြီးလှုပ်လာတဲ့အခါမှာလဲသူ့ပောင်ဝင်ချင်းကအာမပေးတာဝေဖန်တာတွေကြုံခဲ့ရလို့စိတ်တိခိုက်ရပေမဲ့လဲယုံကြည်တဲ့အတိုင်းဆက်လျှောက်ခဲ့တယ်လို့မဖူးပွင့်တင်စာဖြူကပြောပါတယ
်ဆက်ဆက်ချင်းတဘောပောင်ဝင်ချင်းနဲ့ပတ်သက်ပြီးတော့စလှုပ်တဲ့အချိန်မှာအရန်ပြောခင်ရတယ်တဘောပောင်ဝင်ချင်းဘာမှလုပ်နေတယ်သူကသူဖြစ်နေပြက်နေရပဲပေါ့မင်းတယောက်တည်းလှုပ်ယုံနေလဲကြောင်းလဲတော့မှမဟုတ်ဘူးပေါ့တချို့ကအားပေးတယ်တချို့ကတော့ဟာတဘောပောင်ဝင်ချင်းပြန်ပြောင်းလဲလို့ရလို့လုပ်နေရလဲပေါ့အဲ့မျိုးကဲတာအရန်ခံရတယ်ကျွန်တော်တို့ယုံကြည်ကြတော့ဟိုငါတို့ကဒီတဘောပောင်ဝင်ချင်းအတွက်ထိမ့်သိမ့်ဖို့အတွက်တခုခုလုပ်ပေးနိုင်နေဆိုရင်လူသားတယောက်အနေနဲ့ငါတို့လုပ်ဖို့တောင်းလို့ရှိရပေါ့အဲ့ဒါဘယ်သူပါလဲပြောပြောလုပ်ဖို့လုပ်ရမှာဆိုတော့တဘောပောင်ဝင်ချင်းပြည့်စည်လိုက်ရင်ဒေတာခံရမှာဒီရှင်းတန်နေတဲ့လူတွေပဲပေါ့အကျိုးရရင်အခက်အခဲအများကြီးရှိခဲ့တယ်ဒါပေမဲ့ယုံကြည်ရတခုကကြတော့လူငယ်တယောက်အနေနဲ့လုပ်ဖို့တောင်းဝင်ရှိတယ်ငါတို့မှာဘာလို့ငါတို့လုပ်နိုင်တဲ့အဆင်အားရှိတယ်ငါတို့ထည့်ဝင်နိုင်တဲ့အားရှိရပေါ့အခက်အခဲတွေကိုအဲ့စိတ်ငယ်ပဲပေါ့အခုထိလုပ်ခဲ့တယ
်အခုရပိုင်မှာမြန်မာနိုင်ငံအနှံ့ရေကြီးလို့ပြည်သူတွေရေဘေးဒုက္ခရောက်နေရတဲ့အတွက်သူတို့ကိုကူညီဖို့ငွေလိုချင်တဲ့အတွက်ရန်ကုန်မြို့ကပြည်သူတွေအိမ်မှုကိစ္စတွေကိုလိုအပ်ရင်သူတို့ကိုခေါ်ပါတနားကြီးကို2500ကျပ်နဲ့ဝန်ဆောင်မှုပေးမယ်ဆိုပြီးမဖူးပွင့်တင်စာဖြူတို့တငငချင်းတစ်တိုက်က Facebook အင်တာနက်ဆာမျက်နှာကနေကြော်ညာထားပါတယ်။ဒါကြောင့်ရေဘေးဒုက္ခတွေကိုကုညီရေးနဲ့ပတ်သက်လို့မေးကြည့်တော့
လောဆယ်ကျွန်တော်တို့နှိဆက်ရပါတော့။တကယ်စင်းနေစီကနေပြီးတော့အဝတ်တွေပတ်စံတွေစားတောက်တွေအလှခံနေ။အဲ့ဒါကြီးစုပြီးတော့လက်ရှိဖြည်လန်းနေတဲ့ area တွေမှာရှိတဲ့တကယ်ချင်းတွေရှိတယ်။အနည်းဆက်ဆုံးသွားကုနေတဲ့အဖွဲ့အစည်းတွေနဲ့ချိန်ဆက်ထားတာရှိရပါတော့။ဟုတ်တဆင်းတဆင်းပေါ့နော်အနည်းဆက်ဆိုအမြင်ဆုံးရောက်နိုင်မယ့်လမ်းကြောင်းကနေကျမတို့ကအဲ့ဒီပစ္စည်းတွေကိုထည့်ပေးလိုက်မယ်
ဒါအပြင်ပြည်သူကပြည်သူကိုကူတယ်ဆိုတာဒ တပိုင်းတနိုင်မဲ့ကူညီနိုင်တာဖြစ်တယ်လို့သူကထောက်ပြပါတယ
်။အရေးပေါ်ဖြစ်နေတဲ့နေရာရှိရဲ့ကျွန်တော်တို့ကကူတော့ကူကြရဲ့အချင်းချင်းပြည်သူကနေပြည်သူကူကြရဲ့ပေါ့နော်။ဒါပေမဲ့ဝင်တဲ့အားနေရာမမြောက်လေ။ကျွန်တော်တို့ထက်ပိုပြီးတော့ကူနိုင်နဲ့ကဲနိုင်နဲ့အရာအများကြီးရှိရဲ့ပေါ့နော်။ဟုတ်လေကူရတနိုင်ကြတော့ဒါပေမဲ့အများကြီးဒုက္ခရောက်နေတဲ့လူကအလုံးနဲ့ရင်းနဲ့ဒုက္ခရောက်နေတာဆိုအမြင်ကူဖို့လိုတယ်ပေါ့နော
်ကိုရှင်သန်ဖြတ်သန်းနေရတဲ့ခင်မှာမနစ်သက်တဲ့ကိစ္စကိုတွေ့ရင်ပြောပြပါအောင်ဆိုတော့မှဖူးပွင့်တင်စာဖြိုးက
ဒီပိုင်းနေမှာမကျင်းရဘူးလေလို့ပြောရင် policy ရေးရမူဝါဒတွေရေးဆွဲတဲ့အခါတချို့တော့ဥပဒေတွေပေါ့နော်ဒီမှာတမားကဘာပေါ့ဝင်ချင်ကိုစိတ်ဝင်စားလို့ဆိုတော့တဘာပေါ့ဝင်ချင်ဆိုင်ရာမူဝါဒတွေဥပဒေတွေရေးဆွဲတဲ့အချိန်မှာတချို့သွားဟာတွေကကျွန်တော်တို့တီတူတွေမတိလိုက်ဖဲနဲ့အတီတူလိုက်ဥပဒေတွေရှိတယ်မူဝါဒတွေရှိတယ်အဲ့မျိုးဆိုရင်ဒီမှာမကြိုက်ဘူးဒီကဲမှာမြန်မာနိုင်ငံမှာရှိနေတဲ့တီတူတယောက်အနေနဲ့ကျွန်တော်တို့လိုက်နာရမယ့်ဥပဒေတွေကျွန်တော်တို့သိရမယ့်မူဝါဒတွေကျွန်တော်တို့လေ့လာရမယ့်ဟာတွေကကျွန်တော်တို့တော့ဘာမှမသိဘဲနဲ့အောက်ထဲမှာဓာတ်ကြီးလေးလာရအောင်လဲဆိုရဟာရုတ်တရက်တိလိုက်ရရယ်ပေါ့နော်အဲမျိုးတွေဖြစ်သွားတဲ့ကိစ္စတွေမျိုးဆိုရင်မှန်တမ်းပြောရင်မကြိုက်ဘူးဟိုကျွန်တော်တို့တွေဒေတာတွေရပြည်သူတွေနဲ့အသိဉာဏ်ဆုံးနိုင်ငံရောအမိသေးဆုံးရှင်းမဲ့ဥပဒေတွေကိုကျွန်တော်တို့ကိုယ်တိုင်ပါဝင်ပြီးတော့အကြံပြုချင်တယ်ပေါ့
ဒီနေ့ခက်ပြိုင်လူငယ်တွေနဲ့ပတ်သက်လို့ဘယ်လိုပြောပြခြင်းလဲဆိုတော့အခုလို့ပြောပါတယ်
ဆိုတော့ခုခုအမျိုးပြောင်းလဲခြင်းတဲ့ဟာမျိုးပေါ့တခုခုကိုအစအနေပြီးတော့ဖန်တီးခြင်းတဲ့ဟာမျိုးလူတွေပြောင်းလဲလာတာမျိုးအဲ့မျိုးကိုကလှုပ်ခြင်းတဲ့စံနာရှိရယ်ကောင်းတဲ့ဘက်ကိုပြောင်းလဲလာပေါ့အဲ့တော့အခုလူတွေကစိုးနေလို့လားဆိုတော့အဲ့လိုလည်းမဟုတ်ဘူးဟိုအပိတ်ခံနိုင်ရတယ်များတော့တချို့ဟာတွေဆိုရင်မဖွင့်လာဘူးမထွက်လာဘူးပေါ့နော်အခုချိန်မှာ provider လုပ်ငန်းတွေမှာအခုနေရတဲ့လူငယ်တွေရှိနေတယ်လို့ပဲတချို့နေရာတွေမှာဒီ game တွေအပျော်ပါးတွေပမာသွားပြီးတော့အချိန်ကုန်နေကြတဲ့လူငယ်တွေလည်းအများကြီးရှိရပါအဲ့လိုမျိုးဆိုရင်လူငယ်ချင်းချင်းဖြစ်ပေမဲ့ဘာလို့ဒီဟာတွေမှာအချိန်နေကုန်နေကြရလဲပေါ့တကယ်ငါတို့ကူရမယ်ငါတို့လုပ်ရမယ်အရာတွေအများကြီးရှိနေသေးတယ်ငါတို့တာဝန်ရှိရတယ်အများကြီးရှိနေသေးတယ်ပေါ့အဲ့မျိုးပြောင်းလဲလာစေချင်တယ်နောက်ပြီးတော့ကိုယ်နဲ့အတူတူအများကြီးပါဝင်လက်တွဲပြီးလှုပ်လာမယ်လူငယ်အများကြီးတကယ်ချင်းတွေအများကြီးလည်းမျှော်လင့်မယ
်တဘာဝပတ်ဝန်းကျင်ဝါဒီလူငယ်တယောက်ဖြစ်တဲ့မဖူးပွင့်တင်စာဖြိုးရဲ့အတွေ့အကြုံနဲ့စိတ်ကူးစိတ်သမ်းတွေကြားခဲ့ရတာပါခင်ဗျာတငယ်ချင်းSe senden doğa niye çömeyim bazı Al ne bazı Dikkatli yamak kal